ဒီခန်းပြည်နယ်ကြောက်တော်မြို့နယ်မှာတိရခန်တို့ချုပ်သေဆုံးမှုနဲ့ဖမ်းဆီးခံရမှုတွေ့တာဝန်ရှိကြောင်းဆွဆွဲချက်တွေကိုစမတော်ဘက်ကညှင်းဆန်လိုက်တဲ့ကြောင်းပြောပြပါမယ်ကျွန်တော်နိုင်ကွင်းအိမ်မှာကြောက်တော်မြို့နယ်သိမ်းမရွာသိမ်းနယ်သိမ်းမကြီးရွာကရွာသားတွေကိုမလတ်သိမ်းမတို့ကဖမ်းဆီးမှုပါဝင်အရသားတွေပေါ်မှာလူခွေးကြီးချုပ်ပါမှုဖြစ်စဉ်ပေါင်း20ခုဖြေရှင်းပေးဖို့တိရခန်လှ ကိုယ်ကမချောပေါ်လိုက်တဲ့စာကိုကျွန်တော်လက်ထက်ဖြေရောက်လာတာပေါ့ဆိုတော့အဲ့ဒီအဖြေလေးမှာကတော့ဒီလူခွေးကော်မရှင်ကနေပြီးတော့မှဒီကဝေးဝန်ကြီးဌာနကိုကျွန်တော်တို့ဒီတိုင်ကြားထားတဲ့ကိစ္စတွေကိုတစ်ခုချင်းသူလမ်းမေးတယ်လို့ကျွန်တော်သိရတယ်ပေါ့အဲ့ဒါတွေမှာတော့ဆိုတော့အဲ့ဒီဖြစ်တဲ့တစ်ခုချင်းကိုတက်ကဖြေထားတဲ့အဖြေတွေကိုသူတို့ကကျွန်တော်တို့ဒီလိုဖြေပါတယ်ဆိုပြီးတ ်ပေါ့
မလာတို့ကသင်းမရွာသင်းနဲ့သင်းမကြီးကြီးရွာကတိရခန့်တွေကိုဖမ်းဆီးထားတာမရှိကြောင်းဖေဖော်ဝါရီလအတွင်းကမုတ်တန်းပြင်ကြီးရွာနီးတဲ့ဝိုက်မှာစစ်စင်ရေးဆောင်ရွက်ခဲ့တာမရှိတာကြောင့်အင်ဂျင်90မူလတန်းကျောင်းနဲ့ဘုံကြီးကျောင်းတွေပါပျက်စီးခဲ့တဲ့မီးလောင်မှုဟာတပ်မတော်ရဲ့လက်ချက်မဟုတ်ကြောင်းငြင်းဆန်ခဲ့တာဖြစ်ပါတယ်ဧဘရလကတရက်တပင်ကြေးရွာကဆက်လာတဲ့စစ်ကြောင်းကိုကြောက်တော့ငါးယောက်ကိုင်းလမ်းပိုင်းမှာမိုင်းခွဲတိုက်ခိုက်ခံရပြီးနောက်ဆက်သွဲတိုက်ပွဲတွေတွင်ဘုံကူချင်းမှာပုံနေတဲ့ရွာသား၅ဦးသေဆုံးမှုအုပ်ဖုတ်လုပ်ငန်းလုပ်နေသူ9ဦးဆိုင်ရာရရှိမှုတွေပါဝင်ဆိုင်ကြချက်မှာပါဝင်တဲ့ဆွတ်ဆွတ်ချက်တွေကိုတပ်မတော်ကကျူးလွန်ခြင်းမရှိကြောင်းကာကွယ်ရေးဝန်ကြီးဌာနကစုပ်ပြန်ခဲ့တယ်လို့လည်းအမျိုးသားလူ့ကိုယ်ရေးကော်မရှင်ကနေရခိုင်ပြည်နယ်ကလွှတ်တော်ကိုယ်စားလှယ်တွေကိုအကြောင်းပြန်တဲ့စာထဲမှာဖော်ပြခဲ့တာပါရခိုင်ဒေသလူကိုယ်ရေးချိုးဖောက်ခံရမှုဆွဆွဲချက်တွေပေါ်မှာကာကွယ်ရေးဝန်ကြီးဌာနရဲ့သုတ်ပြန်ချက်နဲ့ပတ်သက်လို့ပုံမူသိရှိနိုင်ဖို့အမျိုးသားလူ့ကိုယ်ရေးကော်မရှင်ညွန်ကြားရေးမှူးချုပ်ဦးဖုံးကျွယ်ကိုမေးမြန်းရမှာတော့အသေးစိတ်မသိကြောင်းပြောပါတယ
်။ case တိုင်တဲ့လူမဟုတ်တော့အသေးစိတ်မသိဘူး။ကျွန်တော်တို့ကတိုင်စာကထောင်ထဲချီရှိနေတာကို
ကျောက်တော်မြို့နယ်မှာသံမတော်နဲ့အေလက်နက်ကန်ဖွဲ့ကြားစီရီပြိပခအတွင်ဒေသခံတွေလူခွေရေးချိုးပေါက်ခံရတဲ့ခြေနေတွေကိုကျောက်တော်မြို့နယ်ကလွှတ်တော်ကိုယ်စားလှယ်၄ဦးဦးဆောင်ပြီးမလကစားပြီးလူခွေရေးကော်မရှင်ကိုတိုင်ကြားခဲ့ကြတာပါဒါပေမဲ့လည်းကော်မရှင်ကိုယ်တိုင်စစ်ဆေးတာမရှိဘဲတပ်မတော်ရဲ့တုတ်ပြန်ချက်ကိုယ်တိုင်ပေးဖို့လာတာဟာလက်ခံနိုင်စရာမရှိဘူးလို့ဇန်ရရမှာပါဝင်သူစုဖြစ်တဲ့ပြည်သူ့လွှတ်တော်ကုစလေဦးသွန်းဝင်းကပြောပါတယ
်လူခွဲကော်မရှင်ကတော့ဒီလိုမှဆယ်စားနေရတဲ့လူတွေကိုမင်းမြဲတာတို့တာဝန်မှာပါနေတဲ့လူတွေပေါ်မှာလူရဲစစ်မှုတွေလုပ်ကြတော့မင်းမြဲတာတို့ဘာလို့ပေါ်လဲခုခုလုပ်ကြတဲ့လူတွေကမင်းတို့တခုမှကျွန်တော်မသိသေးဘူးတစ်ခါတော့ကြားမေးပြီးတော့မှတစ်ခါကနေလိုက်တာနဲ့ကိုသူဖြစ်နေတာပေါ့လားအားရကြတယ်
ပြီးခဲ့တဲ့နိုဝင်ဘာလ28ရက်နေ့တုန်းကပြုလုပ်ခဲ့တဲ့သတ်မတော်သတင်းစာရှင်းလင်းပွဲမှာတော့တန်တရားနဲ့ဖမ်းဆီးခြင်းခံထားရတဲ့အရသားတွေပြန်လည်လွတ်မြောက်ရေးအတွက်သက်တည်အထောက်အထားနဲ့သက်ဆိုင်ရာရဲစခန်းတွေမှာတိုင်ချက်ဖွင့်နေကြောင်းသတ်မတော်သတင်းမှပြန်ကြားရေးဖွဲ့ဥက္ကဋ္ဌဗိုလ်ချုပ်စွန်မင်းထွန်းကပြောဆိုထားပါတယ်။ဒါပေမဲ့လည်းမလတ်တုန်းကကြောက်တုံမြို့နယ်သိမကြီးကျေးဝါသား10ဦးနဲ့သိမသိရွာက10ဦးတို့ကိုသတ်မတော်စစ်ကြောင်းတစ်ခုကဖမ်းဆီးခေါ်ဆောင်သွားပြီးအခုစီပြန်မလို့သေးတာကြောင့်သက်ဆိုင်ရာရဲစခန်းကိုတိုင်ကြားခဲ့ပေမဲ့သဆုံတရာထူးခြားတာမရှိသေးဘူးလို့မိသားစုဝင်တွေကပြောပါတယ်။ရခိုင်ပြည်နယ်မှာနှစ်နှစ်နီးပါးလက်နက်ကန်ပြိပခတွေတွင်ကလေးငယ်တွေပါဝင်ဒေသခံတွေထိခိုက်ဒေကျမှုနဲ့လူခွေးရေးချိုးဖောက်ခံရမှုပေါ်မှာကုလသမဂ္ဂပါဝင်နိုင်ငံတကာဆိုင်ဝန်းကလည်းစိုးရင်တဲ့သဘောထားတွေကိုပြောဆိုထားကြပါတယ်ခင်ဗျာ။ကျွန်တော်နိုင်ကွန်းအိမ် VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ်။